ဘယ်တင်းချေဆိုင်ဝန်တော်တန်းကဘာတန်းနဲ့တန်းပွဲရဲ့တောက်ချာနဲ့ဆီမီဖိုင်နယ်အကျိုးဘိုးလူပွဲမှာနိုဗက်ဂျိုကိုဗစ်နဲ့ကာလော့စ်အယ်ကာရက်စ်တို့အနိုင်ရသွားပြီးနောက်ဆုံးဘိုးလူပွဲကိုတက်သွားပြီးဖြစ်ပါတယ်။တောက်ချာနဲ့ပွဲစဉ်တွေမှာအယ်ကာရက်စ်ကပြန်ပက်မက်သီယက်ဒက်ကို၅ပွဲကစားရမှာ၃ပွဲ၁ပွဲနဲ့နိုင်ပါတယ်။ဂျိုကိုဗစ်ကတော့သူ့ရဲ့ပြန်ပက်အသက်၂၂နှစ်ရွယ်အီတလီအားကစားသမားလိုရန်ဆိုမာစတီကို၃ပွဲပြန်နိုင်နိုင်ပါတယ်။ဒါကြောင့်ဇူလိုင်14ရက်တနင်္လာနေ့မှာတော့အသက်38နှစ်အရွယ်ဆာဗီယန်ကစားသမားဂျိုကိုဗစ်နဲ့လက်ရှိချန်ပီယံအသက်21နှစ်အရွယ်စပိန်တင်းနစ်ကစားသမားအယ်ကာရက်စ်တို့နောက်ဆုံးဘောလုံးပွဲမှာရှင်ပြန်ရမှာဖြစ်ပါတယ်။ဂျိုကိုဗစ်ဟာဝင်းဘလ်ဒန်ချန်ပီယံပထမဆုံးကို9ချိန်ဆုတ်ခွာထားလို့ပါ။ဒါပေမဲ့သူ့ရဲ့ဒူးဒဏ်ရာကြောင့်ပြီးခဲ့တဲ့နှစ်တည်းခွဲစိတ်ကူတာမှခံယူခဲ့ရတာပါ။2023နောက်ဆုံးဘောလုံးပွဲမှာအယ်ကာရက်စ်ကဂျိုကိုဗစ်ကိုအနိုင်ရထားတာပါသူတို့နှစ်ဦးဟာလာမယ့်တနင်္လာနေ့မကြေပွဲတန်းပြီးနှွှဲကြမှာဖြစ်ပြီးနိုင်ရတဲ့သူဟာဒေါ်လာ3သန်းနီးပါးရှိတဲ့စုချင်းတွေကိုကြားကြမှာပါဝင်းဘလ်ဒန်အမျိုးသမီးပွဲစဉ်တွေမှာတော့ပြီးခဲ့တဲ့ဂျန်ဒဘရင်းနေ့ကအီတလီတန်းနစ်မန်ဂျက်စမင်ပေါ်လီနီကဒိုနာဝက်ချီကိုအနိုင်ရပြီးဘောလုံးပွဲကိုတက်သွားပါတယ်အမျိုးသမီးဘောလုံးပွဲကိုစနေနေ့မှာကျင်းပမှာပါပေါလီနီနဲ့ဘာဘိုရာကာစီကိုဗာတို့နှုတ်ဆက်ပြန်ကြမှာဖြစ်ပါတယ်